to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ2023ခုနှစ်ဇွန်လ25တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24/50နဲ့လမ်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇုံဝင်းကိုညံဝင်းအောင်နဲ့ပဲအတူပြောပြပေးမှာပါရုရှားချင်းဆက်တဲ့ဝက်ဂနာကတပ်သားတွေဟာစနေနေ့မှာမော်စကိုမြို့တော်ကိုဥတီပြီးတော့ခြေတက်လာနေကြပါတယ်ယူကရိန်းမြို့တော်ကီယက်မှာတော့ရုရှားဘက်ကမီဇိုင်းတုံးနဲ့ပစ်ခတ်တဲ့အတွက်3ဦးသေဆုံးပြီးတော့10ဦးဒဏ်ရာရခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာတော့ဆာကီယာအစ္စလမ်အစွန်းရောက်အဖွဲ့ရဲ့ခေါင်းဆောင်ကိုရဲတွေကဖမ်းဆီးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညံဝင်းအောင်လေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးနားဆင်ရမယ့်အတဲပြည်တွင်းစစ်နဲ့နိုင်ငံရေးပဋိပက္ခတွေကြုံလာရတိုင်းမြန်မာပြည်သူတွေဘယ်လိုလူအခွင့်အရေးချိုးဖောက်ခံရပါသလဲ
ပြည်တွင်းစစ်တွေဖြစ်လာတဲ့အခြေအနေကြောင့်ပြုလို့ရှိရင်နိုင်ငံရေးပဋိပက္ခကြောင့်ပေါ့နော်ဒီလူခွေချိုးဖောက်မှုများစွာကြုံတွေ့ရင်ဆိုင်နေရတယ်ပေါ့နော်အဲ့ဒီမှာဆိုရင်လေကျမတို့ဗာတရားမြတ်တမှုမှမရဘဲနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးနေတဲ့ဟာတွေရှိတယ်ပေါ့နော်
တိုင်းသားအေးလှုပ်ရှားသူတို့ပြောကြသွားတာဖြစ်ပါတယ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးတင်ဆက်တဲ့အခါအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာဒါ့အပြင်အခြားအစည်းအဝေးတွေဖြစ်တဲ့ဒုအတန်အာရှနိုင်ငံရေးလေယာစီးပွားသတင်းများစတာတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားချင်းဆက်တဲ့ဝက်ဂနာကတပ်သားတွေဟာစနေနေ့မှာမော်စကိုမြို့တော်ကိုဥတီပြီးတော့ခြေတက်နေကြပါတယ်။ယူကရိန်းနယ်စပ်နဲ့ကပ်ရပ်ဖြစ်တဲ့လူပေါင်းတပ်တန်းကျော်နေထိုင်တဲ့ Rostov မြို့ကိုသူတို့အဖွဲ့ကနေတိမ့်ထားတဲ့ပုံစံတွေ့နေရပြီးတော့သူတို့ဟာအဲ့ဒီကနေမော်စကိုကိုအ мян ခြေတက်နေကြရမှာ Voronezh မြို့ကိုကျော်ဖြတ်နေပြီဖြစ်ပါတယ်။ Rostov မြို့ဟာယူကရိန်းကိုဝင်ပြီးတိုက်တဲ့ရုရှားတပ်တွေအတွက်ထောက်ပံ့ပို့ဆောင်ရေးအဓိကလှုပ်ဆောင်ပေးနေတဲ့မြို့ဖြစ်ပါတယ်။ဝက်ဂနာဖွဲ့ကတပ်သားတွေဟာတန်ချက်ကကားတွေ၊တန်ကားတွေမှာနေရာယူထားတယ်လို့ Reuters သတင်းမှာဖော်ပြပါတယ်။ဝက်ဂနာအကြီးအကဲ Yevgeny Prigozhin ကတော့သူ့ရဲ့တပ်သားတွေဟာရုရှားတောင်ဘက်က Rostov မြို့ကိုတနက်တစ်ချက်မပစ်ဖို့ရပဲဝင်သိမ်းနိုင်ပြီးတော့လူလဲတယောက်မှတေဆုံးရတာမရှိဘူးလို့ပြောပါတယ်။ရုရှားသမ္မတ Vladimir Putin ကတော့ဒါဟာလွန်ခဲ့တဲ့နှစ်တရာလောက်ကရုရှားပြည်ရင်းစစ်တုံးကလို့လက်နက်ကိုင်ပုံကံမှုတစ်ခုဖြစ်နေသူကပြောပါတယ်။ဒီမှန်းချက်လွန်သွားပြီးတော့နိုင်ငံတော်တစ္ဆာဖောက်ဖို့အထိဖြစ်သွားတယ်လို့တမရပူတင်ကရုပ်သံမင်းကုန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မော်စကိုကနေမိုင်320ကျော်လောက်ပဲဝေးတဲ့ Voronezh မြို့ကိုဝက်ဂနာတပ်ဖွဲ့တွေချော့ဖြတ်သွားချိန်မှာရုရှားစစ်တပ်ရဟတ်ယာဉ်တွေကဝက်ဂနာတပ်ဖွဲ့တွေကိုပစ်ခတ်တာတွေ့ရတယ်လို့ Reuters သတင်းတောက်ကပြောပါတယ်။မော်စကိုမြို့တော်ကလမ်းမတွေပေါ်မှာတော့လုံခြုံရေးတွေကိုတိုးမြှင့်ပြီးချထားတာဖြစ်ပါတယ်။ရင်းမြစ်ကြီးတစ်ဝိုက်မှာလည်းတပ်တူအကာအယံနေနဲ့အတားအဆီးတွေချပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကတော့သမ္မတပူတင်ကိုထောက်ခံကြောင်းနဲ့ရုရှားအစိုးရနဲ့ဝက်ဂနာတပ်ဖွဲ့ကြားတင်းမာမှုတွေကိုပြည်လျောင်းဂျာဝင်ကူပရဖြည့်ရှင်းပေးဖို့အသင့်မယ်လို့ကန့်လန့်ခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ဟာကနေဒါပြင်သစ် Germany, Italy, Japan, Britain နဲ့ EU ဥရောပသမဂ္ဂကနိုင်ငံခြားရေးဝန်ကြီးတွေနဲ့ရုရှားရဲ့လက်ရှိအခြေအနေကိုဆွေးနွေးနေတယ်လို့ American နိုင်ငံခြားရေးဌာနကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။
တစ်ဆင့်တည်းမှာပဲဝက်ဂနာရုရှားကြေးစားတပ်ဖွဲ့ကမော်စကိုကိုချီတက်နေတဲ့စနေနေ့မှာပဲယူကရိန်းမြို့တော်ကီးမှာရုရှားဘက်ကမီဇိုင်းတုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်လူ3ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ကီးမြို့တော်စီရေးစီမံခန့်ခွဲရေးဌာနအကြီးအကဲပေါ့ပ်ကိုကပြောပါတယ်။ဒါဟာရုရှားဘက်ကယူကရိန်းမြို့တော်ကိုဇွန်လတည်းမှာ10ကြိမ်မြောက်တိုက်ခိုက်တာဖြစ်ပြီးဒီမီဇိုင်းတုံးကြီးကအပိုင်းအစတွေကနေမီးကူးသွားတာကြောင့်24တပ်ပါအဆောက်အဦအထက်အများပြားမီးလောင်ကျွမ်းခဲ့တယ်လို့လည်းဆိုပါတယ်။ဒါ့အပြင်ယူကရိန်းလေကြောင်းကာကွယ်ရေးတွေကရုရှားရဲ့မီဇိုင်းတုံးအလုံး20ကျော်ကိုကီးမြို့တဝိုက်ဝေဟင်ထဲမှာပဲပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ရုရှားဘက်ကယူကရိန်းနိုင်ငံတလွားကမြို့အများအပြားကိုစနေနေ့မှာမီဇိုင်းတုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အဆောက်အဦတွေပျက်စီးခဲ့ရတယ်လို့တေဆုံးဒဏ်ရာရမှုတွေရှိနေတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်တချိန်တည်းမှာပဲအတိုက်ခိုက်ခံခဲ့ရတဲ့ဒီနီပရိုမျိုးမှာတော့ကလေးငယ်3ဦးအပါဝင်လူပေါင်း12ဦးမီဇိုင်းတုံးတန်းကြောင့်ဒဏ်ရာရရှိခဲ့ပြီးရုရှားနယ်စပ်ကလူပေါင်းတန်းကျော်နေထိုင်ရာ ကာကစ်မြို့မှာတော့ဒဏ်ငွေပိုင်လိုင်းထိမှန်ပြီးမီးလောင်မှုဖြစ်ပွားခဲ့ရပါတယ်ခင်ဗျာ
။အာဖရိကမြောက်ပိုင်းဒေသကနေဥရောပကိုအနေကြီးမားလာတဲ့နေရဲပင်တွေကိုဖျက်ကျော်ဖျက်ပြီးတော့လူမှုန်ခိုးခိုးသွင်းရမှာစီစဉ်သူဖြစ်တဲ့အသက်40ရွယ်အီဂျစ်နိုင်ငံသားအာမက်ဒ်ရာမဒန်မိုဟာမက်အစ်ကိုနိုင်ငံတကာပအဝင်နဲ့စုံစမ်းစစ်ဆေးမှုအပြီးမှာဖမ်းဆီးလိုက်တယ်လို့ဗြိတိန်ရဲတွေကစနေနေ့မှာပြောပါတယ်။မိုဟာမက်အစ်ကိုသူ့ရဲ့လန်ဒန်အနောက်ပိုင်းကနေအနီးမှာဗိုလ်တပ်ဖွဲ့တွေကဖမ်းခဲ့တာဖြစ်ကြောင်းဗြိတိန်မျိုးသားရာဇဝတ်မှုကင်းမှုဆိုင်ရာအေဂျင်စီ NCA ကအရာရှိတွေကပြောပါတယ်။သူ့ကိုလူကုန်ကူးမှုနဲ့တရားဆွဲဆိုခဲ့ပြီးတော့စနေနေ့မှာတော့လန်ဒန်အနောက်ပိုင်းတရားရုံးမှာရုံးထုတ်ပြပါတယ်။ယုံချင်းနောက်ယုံချင်းဖြစ်တဲ့ဇူလိုင်24ရက်မှာလန်ဒန်တောင်ပိုင်း Southbrook Crown ကိုလာဖို့ဆင့်ခေါ်ထားပြီးတော့အဲ့ဒီအချိန်ထိသူ့ကိုထိန်းသိမ်းထားဖို့အတွက်တရားရုံးကအမိန့်ချထားတာပါသူဟာလေပြားကနေအီတလီကိုမြေထဲပင်လယ်ကိုကျော်ဖြတ်ပြီးလူထောင်ပေါင်းများစွာကိုမှောက်ခိုးခိုးထုတ်ဖို့သူ့ရဲ့ Britain နိုင်ငံကနေစီစဉ်ခဲ့တယ်ဆိုတဲ့တန်တရားနဲ့သူ့ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်သူဟာအာဖရိကကမြောက်ပိုင်းကနေတကြိမ်ကိုလူပေါင်းရာနဲ့ချီပြီးတည်နိုင်တဲ့လေတွေကိုစီစဉ်ပေးတဲ့ကွန်ရက်အဖွဲ့တွေနဲ့လက်တွဲဆောင်ရွက်နေတာဖြစ်ကြောင်းNCA ကပြောပါတယ်အခုလိုလူကုန်ကူးခံရသူတွေရဲ့လှေတွေကိုအီတလီအာနာဘန်တွေကရှာဖွေပေါ်ထုတ်နေရတယ်လို့ရေထဲမှာဒုက္ခရောက်နေသူတွေကိုအချင်းချင်းကယ်ဆယ်ပေးခဲ့ရတယ်လို့လည်းပြောပါတယ်အခုလိုလူကုန်ကူးနေတာဟာနိုင်ငံတကာပြဿနာတစ်ခုဖြစ်လာနေပြီးတော့ဒါကိုနှိမ်နှင်းဖို့အတွက်နိုင်ငံတကာနဲ့လက်တွဲကြိုးစားနေတယ်လို့လည်းပြောပါတယ
် Sorry Arabia နိုင်ငံမှာနှစ်စဉ်ကျင်းပလေရှိတဲ့ဟတ်စ်ဖျားပွဲတော်ကိုဒီနှစ်အတွက်လာရောက်တဲ့နိုင်ငံသားဖျားဘူးဧည့်သည်အခုချိန်ထိတသန်းခွဲနီးပါးရှိနေပြီလို့ sorry အာနာပိုင်တွေကပြောပါတယ်ဒီနှစ်ဖျားဘူးပွဲတော်ဟာကိုဗစ်ဆိုင်ရာတားမြစ်ကန့်သတ်ချက်တွေလုံးဝမရှိဘဲနဲ့ကျင်းပတဲ့ပထမအဦးဆုံးပွဲလည်းဖြစ်ပါတယ်တနင်္လာနေ့ကျင်းပမဲ့ဟတ်စ်ဖျားပွဲမတန်ခင်နောက်ထပ်ဖျားဘူးတွေရောက်လာလေအောင်မယ်လို့ညွှန်းလင့်ထားကြပါတယ်အစ္စလမ်ဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့အရာ၅ခုထဲမှာမက္ကာမြို့မှာရှိတဲ့ဟတ်စ်ယဉ်ပြင်ကိုတွားရောက်ဝတ်ပြုခြင်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်ဒီ2023ခုနှစ်ဟတ်စ်ဖျားပွဲတော်ကိုလာမဲ့ဖျားဘူးအရေအတွက်ဟာကိုဗစ်မတန်ခင်ကာလတုန်းကလာရောက်ကြတဲ့လူအရေအတွက်လောက်ရှိနိုင်မယ်လို့ sorry အာနာပိုင်တွေကညွှန်းလင့်ထားပြီး2019ခုနှစ်တုန်းကမွတ်စလင်ဖျားဘူးနှစ်တသမလေးတန်းလာရောက်ခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ524 kHz 12133540 kHz 4513 kHz 5859 kHz 190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်Bangladesh Yeri Ha, Jamaat El-Ansar, Fitr Hunter, Shakia, Islam Aswana Apwee Gaon Sao, Shaman, Mavsa Gu. Daga Miro Ga Tu Pong Ong Ya Nei Ma Pansi Lai De Lu Sine Nei Ma Jinya Ba De. Di Shakia Apwee Gu Ti Thang Ke De Gaon Sao, Mavsa, Bangladesh Ga Ti Nye Mu Ma Shi De Sita Gaon Taung Lan De Da Ma Sit Dwee Chori Lijin Tin Lan Pi Nei De Sekhandri Gu Pun Nei Aung.အကူအညီပေးနေတယ်လို့ဆွဆွဲပြီးသူတို့ဘက်ကိုခြေမုံဖို့အတွက်လက်နဲ့ချီပြီးတော့ရဲတွေကစူးစမ်းနေတာဖြစ်ပါတယ်။မာဖတ်စ်ကိုသူ့ရဲ့ဇနီးနဲ့အတူတောက်ကြံနေညနေပိုင်းမှာဒက်ကာကဆက်မှုလုပ်ငန်းတွေရှိရဆင်ခြေပုံးရက်ကွက်တစ်ခုမှာဖမ်းဆီးရမိတာဖြစ်ပြီးသူတို့နဲ့အတူပစ္စတိုတနက်တလက်ဖောက်ခွဲပစ္စည်းတွေဘုံပြုတ်လို့တဲ့ပစ္စည်းတွေနဲ့အတူဖမ်းမိတယ်လို့ရဲကပြောပါတယ်။အကျန်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုနဲ့သူ့ကိုဆွဲချက်တင်ထားတာဖြစ်ပြီးဆယ်ရက်တွင်းမှာပဲစုံစမ်းမေးမြန်းဖို့ရှိကြောင်းပြောပါတယ်ဒက်ကာမျိုးတော့အကျန်းဖက်တိုက်ဖွဲ့အဖွဲ့တာဝန်ရှိသူအဆတ်ဒုစမန်ကတော့သူ့ရှင်းနေဘက်ကဘာမှတုံ့ပြန်တာမရှိသေးဘူးလို့ပြောပါတယ်ဒီရှာကီယာအဖွဲ့ကိုတီထောင်တဲ့မာဖတ်စ်ကို2014မှာပထမဆုံးဖမ်းဆီးရမိခဲ့တာဖြစ်ပြီးသူ့ကိုအကျန်းထောင်ထဲမှာထားစဉ်အတွင်းမှာအစွန်းရောက်အဖွဲ့တွေနဲ့အဆက်အသွယ်ရခဲ့တာလို့သူကပြောပါတယ်ဒါအပြင်မာဖတ်စ်ဟာ KNFကူကီချင်းအမျိုးသားတပ်ဦးဖွဲ့လေ့ကျင့်ရေးစခန်းတွေဖွင့်ထားဖို့လုပ်နေတဲ့အဖွဲ့အစည်းတွေအတွက်ပွဲစားအဖြစ်လုပ်ပေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ KNF အဖွဲ့ကတော့ဒီရှာကီယာအဖွဲ့နဲ့သူတို့မပတ်သက်ပါဘူးလို့မနစ်က Facebook ကနေပြောဆိုထားတာလည်းဖြစ်ပါတယ
်။တရုတ်နိုင်ငံမှာအပူလိုင်းဖြတ်တန်းနေတာကြောင့်ဘေကျင်းမြို့တော်ရဲ့စနေနေ့အပူချိန်ဟာ40ဒီဂရီဆယ်လ်ဆီယပ်အထိရှိပြီးတတိယမြောက်အဖြစ်နေ့အဖြစ်နဲ့ဆက်လက်ပူပြင်းခဲ့ပါတယ်ဒီလိုပူဆက်ပူလောင်အခြေအနေကတရုတ်ပြည်ရဲ့ဇွန်လလိုလမျိုးမှာမကြုံဘူးလောက်အောင်ပူပြင်းနေတာပါ လူဦးရေ22တန်းဝန်းကျင်ရှိတဲ့ဘေကျင်းမြို့ကန်တွေဟာ1952ခုနှစ်နောက်ပိုင်းအခုလိုမျိုး3ရက်ဆက်တိုက်အပူချိန်40ဒီဂရီဆယ်ဆီယပ်နဲ့အထက်ဖြစ်တာမျိုးကိုအရင်ကမကြုံခဲ့ရဘူးပါဘူးဘေကျင်းမြို့အပြင်ဟီဘေးဟီနန်ရှန်တောင်းအတွင်းမွန်ဂိုနဲ့တန်ကျင့်ဒေသတွေမှာလည်း24နိုင်အတွင်းအပူချိန်40ဒီဂရီစင်တီဂရိတ်ကိုကျော်လွန်တဲ့အထိနိုင်တဲ့အတွက်အနည်းအောင်အဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။မနစ်ကကြုံခဲ့ရတဲ့အပူလိုင်းဖြတ်တန်းကေရုံကအကျိုးဆက်အဖြစ်နဲ့အစားအသောက်ဖြန့်ဖြူးရေးလုပ်ငန်းတွေကိုပါထိခိုက်တဲ့အန္တရာယ်ရှိခဲ့ပါတယ်။အခုလည်းကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပါကြုံလာရနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးနေပါတယ်။တရုတ်နိုင်ငံမှာဒုတိယအကြိမ်အပူလိုင်းဖြတ်ခဲ့တုန်းက10ရက်လောက်ကြာမြင့်ခဲ့ပြီးလေဖိအားရန်ဝန်နဲ့အတူအပူချိန်မြင့်မားခဲ့ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့တင်းငွေနေမနေခင် VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအစီအစဉ်ကိုကျွန်တော်အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ကြပါတယ်။အရင်ဦးဆုံးဒုအတန်ဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲတွေရှိနေတဲ့မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းထဲမှာကိုယ်ဝန်ဆောင်တွေဘယ်လိုအခက်အခဲတွေရင်ဆိုင်နေကြရပါသလဲဆိုတာကိုဒုအတန်အစီအစဉ်မှာတင်ဆက်ထားပါတယ်။ Frontier မြန်မာအုပ်စုကနေတင်ဆက်တာဖြစ်ပါတယ်ဗျာ။
အဲကနေရေးဖို့ကနဲ့တက်သွားတော့ဆေးရုံရတာနဲ့ကလေးကသေးနေတယ်ဆိုတာပဲသိတာပဲ
အဲမှာတဝယ်လဲရှင်းလို့မရဘူးအဲမှာဝါကုန်းနဲ့ဒီဘက်မတက်တော့အဲမှာတက်ပွဲဖြစ်နေအဲ့တော့ကျွန်တော်လဲရှင်းလို့မရဘူးအဲမှာကလေးကသုံးသွားတယ်
တိုက်ပွဲတွေလမ်းမဆက်သွယ်ရေးအခက်အခဲတွေညမထွက်ရအမိန့်ကန့်သက်ချက်တွေကျင်းလက်ကျမ်းမာရေးစနစ်ယိုယွင်းသွားတာတွေနဲ့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေဟာတနင်္လာရီတိုင်းဒေသကကိုဝင်ဆောင်မိခင်တွေအတွက်ကြီးမားတဲ့အခက်အခဲပြဿနာတွေဖြစ်လာပါတယ်။အဲ့ဒီပြဿနာတွေကြောင့်ဝမ်းနည်းချေခွဲစရာအကျိုးဆက်တွေလည်းရှိလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကပံ့ပိုးကူညီထားပါတယ်။ဒီတစ်ပတ်ဆောင်မအပြည့်စုံကိုဒိုးအတန်နဲ့ The Way Watch သတင်းဌာနတို့ကပူးပေါင်းပြီးတော့တင်ဆက်ထားပါတယ်။ဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မိုင်းကပထမဆုံးတော့လည်းပထမလည်းဝင်ရတယ်နည်းလေးဆိုတော့အမျိုးလိုကြီးဆိုတော့ကျွန်တော်တို့ဆက်တ
ယ်ကျွန်တော်တို့မှာကပိုက်ဆက်ဆူထားတာလည်းမရှိဘူးလေဘယ်လိုလို့ရမလဲမသိဘူးဆိုပြီးကျွန်မကတော့ထိတ်ထိတ်ပြင်းငိုတာပဲကျွန်မရဲ့ကြာကပြေးပြီးတော့ပိုက်ဆက်တတိခွန်သွားချိလာတယ်သူများစီမှာအဲကနေရေးဖို့ကနေတက်သွားတော့ဆေးရုံရိုက်တာနဲ့ခလေးကသေးနေတယ်ဆိုတာပဲသိတာပဲ
တော့တန်းစင်ဟာသူ့မျိုးသားသူ့သားသမီးတို့ရောက်နေတူကျောက်ရဲ့ခရိုင်လောင်းလုံးမျိုးနဲ့အောက်ရင်ဖြူကျောက်အိုစုမှနေထိုင်ပါတယ်။စောင်းရီနေအတွက်တော့သူတို့နေမယာနှစ်ယောက်လိုကျောက်ရာကြပန်အလိုလိုကန်ပြီးမိသားစုဝိုင်းရေးဖြည့်ရှင်နေကြရပါတယ်။အာနာမသိခင်တုန်းကတော့သူတို့ဟာနေတွက်နဲ့ရရှိတဲ့အလုပ်နေတိုင်းနေပါရှိခဲ့ပါတယ်။အာနာသိပြီးတဲ့နောက်မှာတော့ယောက်ျားဖြစ်သူကအလုပ်ပုံမှန်မရှိဖြစ်လာခဲ့ရပြီးတင်းလေးကိုကြ6000ရအောင်မင်းရဲ့ရုပ်ကံလာခဲ့ရပါတယ်။ဒီလိုနဲ့2022အစောပိုင်းကာလမှာဒေါ်သာတန်းစင်မလေးအောင်မြောက်ကလေးကိုဝင်ရှိလာပါတယ်။ဒါပေမဲ့မိသားစုဝိုင်းရေးခက်ခဲတာကြောင့်ကိုဝင်လွတ်သားရပါမယ်။ဒေါ်သာတန်းစင်ကိုယ်တိုင်ဒေါ်တောင်တီထွဲသွားပြီးမြေချိုချဲခုတ်အလုပ်လုပ်ကန်ပြီးတစ်ဖက်တင်လာကဝင်ငွေရှာဖွေခဲ့ရပါတယ်။ဒါပြင်3မိုင်လောက်ဝေးတဲ့တီစစ်ချွာပင်လယ်ကန်ချီဖို့သွားပြီးခရုကောက်ရောင်းတာနဲ့ငါးနတ်လုံးမှလည်းနေစာအလုံးသမားဖြစ်ဝင်ရောက်လိုကိုက်ခဲ့ရပါသေးတယ်
။ဟဲ့ဒီမှာကျွန်တော်မှလည်းပြမယ်လောအကလောအကစားရဆိုတော့အမဘိုင်နာနဲ့လည်းရေးလဲထိုင်လဲစားနေမြောက်ပဲ
။ကျမတို့မှကဘယ်လိုပြောရမလဲ။ဒီကလို့မှဒီကစားရတယ်ဆိုတော့ကိုယ်အနေဆိုပြီးထိုင်ပြီးလဲစားနေလို့မရတာဘူး။ကျမတို့မှကလည်းမပြေလည်ဘူးလေ။ရေချတဲ့ရုပ်လို့တာနဲ့စားလို့လည်းမလောက်ဘူးလေ။မိသားစုကလည်းမြသေးတာကိုကိုယ်ဟောကလည်းဘယ်လိုမွေးမှန်းမသိရိုးရိုးပဲမွေးမှလားဆဆပဲမွေးမှလားမသိဘူးဆိုတော့ဒီလိုပဲပင်လဲသွားပြီးခရူကောက်ရတာဘူ
းအနာမသိခင်ကတော့တော်တန်တန်ဆက်တို့လိုကြေးဝါတွေမှာနေထိုင်သူတွေဟာ ကျမ်းမာရေးကိစ္စအတွေ့အနေဆုံးတောက်ဖွားဆရာမတဦးနဲ့ကျမ်းမာရေးဝန်ထမ်းတဦးလောက်တော့အားကိုးရရှိခဲ့ကြပါတယ်။ဒါပေမဲ့အာနာဒေဗီနောက်ကျမ်းမာရေးဝန်ထမ်းအချို့အကြမ်းဖက်အာနာဖီဆိုင်လှုပ်ရှားမှု CDM မှာပါဝင်ခဲ့တာ။စက်ကောင်စီနဲ့တော်လိုက်အင်အားစုတွေကြားတခါတလေတိုက်ပွဲဖြစ်ပွားတာတွင်လည်းအချို့ရွာတွေကိုဆင်းပြီးဆေးကူးတဲ့အခါမှာကျမ်းမာရေးဝန်ထမ်းတို့အတွေ့လှုပ်ချိုးရေးဆိုးရစရာအခြေအနေတွေလည်းရှိလာပါတယ်။တော်ဝေဒီတာမှာတောင်းရင်ကြနေတဲ့ဒေါက်တာမေဟန်ကကြီးလက်ဒေတာကအမျိုးသမီးတွေဂျုံနေရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အမှန်တော့အကောင်းတာကတော့တေချာထွင်းနဲ့တောက်ပွားဆင်ပိုင်းနဲ့ပြပြီးတော့မွေးတာတော့ပုံကောင်းတော့ပေါ့နော်။လည်းလမ်းမမီတဲ့နေရာတွေမှာဆက်တော့အဖိုးကတော့သူတို့ရဲ့နီးဆိုင်ရပဲလို့ပဲလက်တင်မွေးနေကြတာ။ဒါကတော့ဒါက education level နဲ့တာလည်းပါတော့ပေါ့နော်။ကျမရေးကန္တာပညာရေးကန္တာတွေနဲ့နှိပ်ပါနေလို့ဆိုဒီလိုမျိုးလို့ရှိရပါနော်။
တော်တန်တန်ဆင်ဟာသူ့ကိုယ်ဝင်အတွက်လိုအပ်တဲ့ပုံမှန်ကျမ်းမာရေးစစ်ဆေးမှုတွေကိုတောင်းမလုပ်နိုင်ခဲ့ပါဘူး။အရင်ကကိုယ်ဝင်ဆောင်တွေအတွက်အခမဲ့ရခဲ့တဲ့ကိုယ်ဝင်ဆောင်အာဆေယောတန်တအာဆေယောမရခဲ့ရှာသလိုမိသားစုစားဝတ်နေခက်ခဲပြီးဝင်ငွေနှပါတာကြောင့်အာရပီဝအောင်လည်းမစားနိုင်ခဲ့ပါဘူး။အဲ့ဒီတံတွေကြောင့်ကိုယ်ဝင်ရှစ်လထဲဝင်ချိန်မှာတော်တန်တန်ဆင်တယောက်တော်တွေကချိုးလာတဲ့မြင်းတွေကိုဈေးမှရောင်းဖို့ချက်ပြုတ်နေရင်ရုတ်တရက်မြင်းအိုးမှားလိုက်တဲ့အချိန်တလဟောသွေးတွေဆင်းလာပါတော့တယ်။အာနာဖီဆိုင်ရဲ့လှုပ်ရှားမှု CDM မှာပူပေါင်းပါဝင်ထားတဲ့သားဖွားဆရာမကလာရောက်ကုသပေးပြီးဈေးကိုတက်ဖို့ဆရာမကပြောဆိုခဲ့တာကြောင့်သူမရဲ့ကလေးအတွက်ရေးဖို့ဈေးကိုတက်ဖို့ပြင်ဆင်ရပါတော့တယ်။ဝစိတ်ထန်ထန်မှာတော့အသက်မဲနေတဲ့ကလေးငယ်ကိုငွေဖွာခဲ့ပါတယ်။ဒီကလေးကသူမရဲ့ကလေးရောင်မြောက်ဖြစ်လာမဲ့ကလေးပါကြေးရွာတွေကအေးပေါ်လူနာတွေတဲပိုးပေးနေတဲ့ပရဟိတဖွဲ့တွေကတော့အာနာသိပြီးနောက်တနင်္လာရီတိုက်ကဒေသတို့မှာကိုဝင်ပြက်ကြတာနဲ့ကလေးမွေးဖွားနေစဉ်ကလေးသိဆိုးတာတွေပိုးမြောက်လာတယ်လို့တို့တန်ကိုပြောကြပါတယ်တချို့ဒေသတွေမှာဆိုတိုက်ပွဲတွေကြောင့်အေးပေါ်လူနာတင်းရဲသွားလို့မရတဲ့အခြေအနေတွေလည်းရှိနေပါတယ်ကိုစောရနိုင်ကဒဝဲမျိုးနဲ့ကမောက်တွေတိုင်တဲ့ကြေးဝါတွေကအေးပေါ်လူနာတွေကိုတက်ပုတ်ပေးနေတယ်အေးပေါ်ပရိုက်တာအဖွဲ့ကအဖွဲ့ဝင်တူပါသူကပြီးခဲ့တဲ့နှစ်ကသူအမှတ်ရနေတဲ့အဖြစ်အပျက်တစ်ခုကိုအခုလိုပြန်ပြောပြပါတယ
်လက်တရားမရတော့လို့ကားခေါ်တယ်ကားခေါ်တော့ကလေးကကတ်လိုက်အမှတော်ဝဲလဲရှင်းလို့မရဘူးအမှဝါကုန်းနဲ့ဘက်မတက်တောင်အမှတိုက်ပွဲဖြစ်နေတယ်အဲ့တော့ကျွန်တော်လဲရှင်းလို့မရဘူးအမှကလေးကဆုံးသွားတယ်
အဲ့ဒီပြင်ရေဟောကားပေါ်မှာကလေးမွေးတဲ့ဖြစ်စဉ်တွေလည်းမကြာခဏကြုံရလေးရှိပြီးကလေးသေးဆိုးတာတွေရှိကြတယ်လို့ကိုစောရနိုင်ကဆိုပါတယ်။အာနာသိပြီးနောက်ပိုင်းသူတို့အဖွဲ့အနေနဲ့ခမောက်တွေတိုက်နေတဲ့သွေးတောင်တဲ့ကိုဝင်ဆောင်နဲ့ကိုရီပြကြတဲ့လူနာ30လောက်ကိုအရေးပေါ်ဆေးကိုပို့ပေးခဲ့ရတယ်လို့ဆိုပါတယ်။လက်နက်ကပြိပကပြင်းထန်တဲ့ဒေသတွေမှာဆိုရင်တိုက်ပွဲတွေနဲ့စစ်ဆေးခေတွေကြောင့်ညမထွက်ရကန္တာချစ်အတွင်ကိုဝင်ဆောင်တဲ့အတွေ့မျိုးပေါ်ကိုအေးပေါ်ဆေးရုပ်တက်မွေးဖွားဖို့ဆိုတာမဖြစ်နိုင်သလောက်ပါပဲလို့ကိုစောရနိုင်ကရှင်းပြပါတယ
်ကျွန်တော်မနေ့ပိုင်းကျတော့ကိစ္စမရှိဘူးကြိုက်တဲ့အချိန်သွားလို့ရတယ်ညပိုင်းကျရင်ညပိုင်းဆိုတော့သွားလို့မရဘူးမသွားမဖြစ်အဲ့လူလားမသွားမဖြစ်ဘူးဆိုရင်ကျွန်တော်ကင်ညူကကျွန်တော်ကင်ညူဖုံးဆက်တယ်ကင်ညူကနေကင်ညူလူကြီးတွေကနေဆက်ဆက်ရုံဖုံးဆက်တယ်ဆက်ဆက်ရင်ရုပ်ဖို့ကနေဝိုင်းပြီးတော့ဆက်ကြတော့လမ်းမှာအဲ့ဂိတ်လမ်းတကြောလုံးအမမကျော်လို့သွားလို့ရတယ်။
တေချောင်းမျိုးနဲ့တောင်မြောက်တိုက်နယ်ဒေသဟာမြို့သားညီညွတ်ရေးအစိုးရ NUG က2021စက်တင်ဘာလမှာတနိုင်ကလို့ရေးပေါ်အခြေအနေကြေညာပြီးပုတ်ခံစစ်စတင်တဲ့နေ့မှာတင်းနှသာရေးတိုက်တဲ့ပထမဆုံးတိုက်ပွဲဖြစ်ပွားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။ဒီကနေ့အထိလည်းတိုက်ပွဲတွေဆက်တိုက်ဖြစ်နေစေပါစကောင်စီရဲ့စစ်ဆေးခစ်တွေလည်းများစွာရှိနေပြီးစစ်တပ်ကတောင်ပြောက်တိုင်နယ်ကိုစေဝါမစားတော့တည်ယူခွင့်တွေကိုကာတပ်ထားပါတယ်။ကိုမင်းရဲကအဲ့ဒီဒေသကဆေးပေးရှောင်းတွေကိုစေဝါကူတာမှုပေးနေတဲ့ဖျော်မြင့်တာအဖွဲ့ရဲ့ခေါင်းဆောင်တူဖြစ်ပါတယ်။ဆေးပေးရှောင်းစခန်းတွေမှာဆိုရင်ကိုဝင်ဆောင်တွေဟာမကြွန့်ကျင်တဲ့သူတွေရဲ့အကူအညီနဲ့မပြည့်စုံတဲ့စေဝါကိရိယာတွေနဲ့သာကလေးမွေးဖွားနေကြရပါတယ်။ကိုဝင်ဆောင်အမျိုးသမီးတွေအပါအဝင်စေဝေးဆောင်သူတွေအတွေ့လိုအပ်တဲ့ဆေးဝါးတွေလည်းမရကြပါဘူးလို့ကိုမင်းရဲကပြောပါတယ်
။တို့တို့တိုင်းနယ်တွေမှာတော့ကျွန်တော်တို့ဆေးဝါးကြတော့ရတဲ့ချီတော့ရတော့ကျွန်တော်တို့ပဲဆူရတာပေါ့နော်။ဆေးဝါးအလိုမျိုး တလားလောက်နေပါပြရတဲ့ခြေတွေကြရင်စေဝါတွေကပြက်လက်မှုတွေရှိတယ်အဲ့ဒီခြေတွေကြရင်တော့စေဝါတွေကတော့ပြက်လက်တယ်ရိခါတွေလည်းပြက်လက်တဲ့ခြေကြောင့်စင်တီတလူပဲသွားရတယ်အဲ့လိုမျိုးတော့ဟာရအဟာရတော့ချိုးတဲတဲ့ခြေတွေမျိုးပါရှိတယ်ကောစေဝါကြတော့လည်းလေယူရတာတော်တော်လေးကိုခက်ခဲတယ်ဘာဖြစ်လဲဆိုတော့ကျော်တို့လေယူရမယ့်လမ်းတွေအကုန်လုံးကပေးဆမှုတွေခံနေရတဲ့သူတော်လေးအဲ့လိုမျိုးခက်ခဲတွေတော့ရှိတယ်နောက်ပြီးတော့လက်ရှိခြေတွေမှာကျော်တို့ကကျွန်တော်စေဝါပိုင်းကကျွန်တော်တော်တော်လေးဟိုပါဘောနော်လူရှင်အားနည်းတဲ့အပိုင်းမှလည်းရှိတယ်ကိုအဲ့လိုမျိုးအခက်အခဲတွေကြောင့်လည်းပါတယ်ကို
ကျင်းတဲ့ဒေတာတွေနဲ့ပြိမခဖြစ်ပွားတာဒေတာတွေမှာဆိုရင်ကိုယ်ဝန်ဆောင်အမျိုးသမီးတွေဟာဈေးရုံစိတ်ခန့်အခက်အခဲကြောင့်လိုအပ်တဲ့ကျန်းမာရေးစတောက်ရှောက်မှုကိုမရရှိကြပါဘူးဒါကြောင့်လဲကလေးသေးဆိုတာကလေးရောမိခင်မှာသေဆိုတာတွေအဖြစ်များနေပါတယ်တော်တော်တန်ဆေးကလေးကတော့အဖက်တင်အသက်ရှင်နေမယ်ဆိုရင်အခုဆိုရှက်လာတာလောက်ရှိနေမှာပါအခုတော့အရွယ်တူသူများကလေးတွေကိုကြည်ပြီးလူလောကထဲဝင်လာခွင့်ရတဲ့သူကလေးကိုလွမ်းဆော့နေရှာပါတော့တယ
်မာနာလာဘာမှမပဲပန်းဆင်းရမှာလေညာလူတွေမွေးကူးဖို့ဆိုတာတော့ကျွန်မမသွားပေးဆင်းလို့မနာပါဘူးလေ
ဆေးရုပ်ကိုကလေးနဲ့လာတာအခုကကလေးမပါပဲပြန်ဆေးရမှာပါလားကြိုက်တဲ့သူတွေကမွေးကူပြီးကျွန်မမှကလေးကတည်သွားပြီဆိုတော့စေတဲမှာတော့ဘယ်ကောက်ပါမလဲကိုသသမီးပဲလေဒီလိုပဲစိတ်တည်ပြီးနေနေရတယ်သူများတွေကကလေးချီလာနေတဲ့ခြေစူးအော်ငါမှာတော့မရှိပါလားနော်လို့ပြောပြီးလာလိုက်တာပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာ Foundation Heron Day နဲ့ The Way West တို့ကပူးပေါင်းပြီးတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်ဝိုင်းတော်သားတွေတင်ဆက်တဲ့ Frontier မြန်မာအဖွဲ့သားတွေတင်ဆက်တဲ့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့ Democracy လူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဖြစ်ပါတယ်။ဒီဘက်မှာတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုအကြောင်းကိုဆွေးနွေးထားကြပါတယ်။လက်နက်ကင်တိုက်ပွဲတွေနေရာတော်များများရှိနေတဲ့မြန်မာနိုင်ငံမှာစစ်တပ်သားမကအခြားအဖွဲ့တွေကြားမှာလည်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ဆွဆွဲမှုတွေထွက်ပေါ်လာပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနိုင်ဖို့ကြိုးပမ်းနေတဲ့ကာလမှာတရားမျှတမှုရှိအောင်ဘယ်လိုလုပ်နိုင်ပါသလဲ။ကရင်မျိုးသမီးအစည်းအရုံးကနော်ဆဲဆဲကိုဦးတင်မောင်တန်းမေးမြန်းပြီးဒီတစ်ပတ်အစီအစဉ်မှာပြောပြမှာပါ။
အာဒါရှင်စနစ်ကလည်းဒီမိုကရေစီစနစ်ကိုကူးပြောင်းတဲ့အခါမှာအသွေးကူးပြောင်းရေးကာလတရားမျှတမှုကလည်းအတော်လေးရေးချီးတဲ့အကြောင်းရင်းတစ်ဖြစ်ပါတယ်။ဒီပါဒီအကြောင်းကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကရင်မျိုးသမီးအစည်းအဝေးမှာတော့ဆက်ဆက်ဖြစ်ပါတယ်။ကျွန်မအမင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့အမင်္ဂလာပါရှင်
။ဟုတ်ကဲ့ကျွန်မကျွန်တော်တို့ဒီအသွေးကူးပြောင်းရေးတရားမျှတမှုလို့ပြောတဲ့အခါမှာဒီမိုကရေစီစနစ်နဲ့ဘယ်လိုဆက်ဆက်တယ်လဲဒီမိုကရေစီကူးပြောင်းဖို့အတွက်ဘာကြောင့်အရေးကြီးလဲဒါလေးနဲ့ကျွန်တော်စရပါတယ်ဆရာမ
။ဟုတ်ကဲ့ပါရှင်။ကျမတို့မြန်မာနိုင်ငံကနှစ်ပေါင်း90ကျော်ပေါ့နော်။ကျမတို့ဒီပြည်တွင်းစစ်တွေဖြစ်လာတဲ့အခြေအနေကြောင့်ပြုလို့ရှိနိုင်ငံရေးပဋိပက္ခကြောင့်ပေါ့နော်။ဒီလူခွေးချိုးဖောက်မှုများစွာကိုကြုံတွေ့ရင်ဆိုင်နေရတယ်ပေါ့နော်။အဲ့ဒီမှာဆိုရင်လေဒီအထုသဖြင့်ဒီလူခွေးချိုးဖောက်မှုထက်ကျော်လွန်တဲ့ရဇဝမှုတွေကိုချိုးဖောက်နေတာကိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုတခြားလို့ခေဆက်ဆက်မှာတခြားလို့ချိုးဖောက်လာတာကလည်းတိတ္တာကင်းလို့ခွင့်ပေးတယ်ပေါ့နော်ကျမတို့ဗာတရားမျက်တပ်မှုမှမရဘဲနဲ့တိတ္တာကင်းလို့ခွင့်ပေးနေတဲ့ဟာတွေရှိတယ်ပေါ့နော်ဆိုတော့တခြားတော့ဒီဒီ attempt စစ်တမ်းမဟုတ်တဲ့သူတွေလည်းဒီလူခွေးချိုးဖောက်မှုတွေအများကြီးကျူးလွန်နေတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဒီအနာကနိုင်ငံတိဆောက်ဖို့အထိကလည်းဒီတခုခုလိုတယ်ပေါ့နော်ဆိုတော့ကျမတို့ဒီနေ့မှာဒီအသွေးကူးပြောင်းရေးကာလကမဖြစ်မနေဘူးကျမတို့တိဆောက်ရမှာဖြစ်တယ်ပေါ့နော်အဲ့ဒါမှသာလေကျမတို့ဒီတရားမျှတမှုကိုကျမတို့ရှာဖွေစပြီးတော့ရှာဖွေရမယ့်အစီအဖြစ်တယ်လို့ပြီးလို့ရှိရင်လည်းကျမတို့လူထုတွေနဲ့ပြန်လဲယုံကြည်မှုတည်ဆောက်ပြီးတော့ဒီကောင်းမွန်တဲ့နိုင်ငံတစ်ခုပေါ့နော်ကောင်းမွန်တဲ့ဒီမိုကရေစီစနစ်ပြောမလားကောင်းမွန်တဲ့ဖက်ဒရယ်ဒီမိုကရေစီစနစ်သွားမလားဆိုတဲ့ဟာတစ်ခုကိုကျမတို့ကောက်ကောက်မွန်မွန်ယုံကြည်ကြည်နဲ့သွားနိုင်မှာဖြစ်တယ်ပေါ့နော
်ဆိုတော့ဒီလူခွေးချုပ်ပေါက်မှုတွေအားလည်းတရင်တွေကိုကြည့်လိုက်လို့ရှိရင်နော်ပုံပေါ်ပြီးတော့ကျွန်တော်တို့ရှိုးလာတာကိုတွေ့ရတယ်ဆိုတော့ဒီတန်နေရာနဲ့ကနေကျွန်တော်တို့ဘယ်လိုထွက်မလဲ ဆရာမဘယ်လိုထင်ပါလဲ
။ຈမ်ဖက်စစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေကနိုင်ငံတကာရဲ့ဥပဒေအရပေါ့နော်ကျူးလွန်နေတာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တစ်ဖက်မှာလည်းဒီကျွန်တော်တို့နိုင်ငံတကာရဲ့ရန်တရားတွေရှိလာတယ်ပေါ့နော်ဥပမာဆိုရင်အချက်လဲကောင်းယူသိသိထားတဲ့ဒီ WWM ရှိလာတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့ဒီ ICJ မှာရောတခြားသောနိုင်ငံတွေလည်းကျွန်တော်တို့ကြားမိလာတာကတော့ဒီUniversal Jurisdiction မှာနော်ဒီကိစ္စရတွေကလည်းလှုပ်ရှားလာဖို့ရှိမယ်ပေါ့နော်အခုဆိုရင်လည်းဒီ Argentina မှာလည်းလှုပ်လာတာရှိတယ်ပေါ့ဆိုတော့ဒါတွေကကျွန်တော်တို့အတွေ့ပေါ့နော်ရိုဟင်ဂျာတွေကလှုပ်တယ်ဆိုပေမဲ့ကျွန်တော်တို့ယုံကြည်တယ်ဒါမြန်မာတနိုင်ငံလုံးအတွေ့တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိလာဖို့အတွေ့ပေါ့နော်သူတို့တွေကိုယ်တိုင်ကလည်းပြောလာတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဝိုင်းဝန်းပြီးတော့အထုတ်ဖို့လိုမယ်ပေါ့နော်ပြီးလို့ရှိရင်လည်း WWM ကနေအချက်လက်တွေကိုကျွန်တော်တို့ပေးပို့ဖို့ပေါ့နော်ပြီးလို့ရှိရင်လည်းကျွန်တော်တို့ဒီရန်တရားတွေကလည်းအလုံးလှုပ်ဖို့ကိုလည်းကျွန်တော်တို့ကလည်းတိုက်တွန်းလှုပ်ဆောင်ရမှာဖြစ်တယ်ပေါ့ဒါကတော့နိုင်ငံတကာအခန့်ကဏ္ဍပေါ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ကတော့တွေ့ရမှာပဲကျွန်တော်တို့စူးစမ်းရမှာဖြစ်တယ်ပေါ့နော်နောက်တစ်ခုကျတော့ကျွန်တော်တို့ပြည်တွင်းမှာပေါ့နော်ကျွန်တော်တို့ပြည်တွင်းမှာလည်းကျွန်တော်တို့အခုဆိုရင်တချို့သောနယ်မြေတွေမှာအုတ်ချုပ်ထိတ်ချုပ်နိုင်ထားတယ်ပေါ့နော်ဥပမာဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါ့နော်ပြီးလို့ရှိရင်လည်းတခြားသောဒီစကိုင်းတိုင်းတို့မကွေးတိုင်းတို့ပေါ့နော်တခြားသောတိုင်းတွေမှာလည်းသူတို့အုတ်ချုပ်နေတဲ့နေမြေမှာသူတို့ဒီအစိုးရအဖွဲ့တွေပေါ့နော်ဖွဲ့လာတယ်အခုဆိုရင်လည်းကျွန်တော်တို့တချို့သောပြည်နယ်ပေါ့နဂရီနီပြည်နယ်ဆိုရင်လည်းဒီအုတ်ချုပ်ရေးကောင်စီဖွဲ့လာတယ်ပေါ့နော်ဆိုတော့ဒီတဖို့နဲ့ကျွန်တော်တို့ပြည်တွင်းအတွင်းမှာလည်းကျွန်တော်တို့ဖြည့်ရှင်းနိုင်တဲ့ရန်တရားတွေကိုရှိလာတယ်ဆိုရင်တော့ဒါတရားမျှတမှုကိုတဖြည်းဖြည်းနဲ့ပေါ်ဆောင်လာမယ့်အခြေအနေတွေကိုလည်းရှိလာမှာဖြစ်တယ်ပေါ့နော်ကျွန်တော်တို့အခုတိုင်းရင်းသားတော်လိုက်ရေးအာစုတွေဒီထဲမှာကောတော်လိုက်ရေးအဖွဲ့စီတွေထဲမှာဆိုသူရဲ့တရားစီရင်တဲ့ရန်တရားတွေရှိတယ်တရားစီရင်ရန်တရားမှာဒီမှာလေဒီလိုဖြစ်နေတဲ့လူခွေးချုပ်ဖောက်မှုတွေကိုပြပြတတနဲ့ဒီတရားမျှတစွာနဲ့စီရင်သွားမယ်ဆိုရင်သူတို့ရဲ့အုတ်ချုပ်ရေးရန်တရားတွေသူတို့ရဲ့အုတ်ချုပ်နေတဲ့တရားစီရင်ရန်တရားတွေကလည်းဆိုမိုးလာမယ်ဥပဒေသူတို့ရဲ့နေမည်ဥပဒေတွေလည်းဆိုမိုးလာမှာဖြစ်တယ်ပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာမဒီစကားနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဆရာမကျွန်တော်တို့ဟို1988ခုနှစ်အလွန်ကာလတွေမှာကျွန်တော်တို့တလိုင်းအားစုတွေကြားတဲ့ပုံတွေဖြစ်ခဲ့တယ်တော့တရင်ဖေးဆိုပြီးတော့ကျွန်တော်တို့နော်အရေးယူခဲ့တာတွေရှိတယ်အခုလည်းတရင်ဖေးဆိုပြီးတော့ကျွန်တော်တို့နော်ကျွန်တော်တို့တင်ရတဲ့ပြစ်ခတ်တာတွေနော်ဆိုပြီးတော့ရှိနေတယ်ဒီလိုကိစ္စမျိုးတွေကိုဘာပလိုင်းအားစုတွေကဘယ်လိုများကင်ဆယ်ဖို့ရှိပါသလဲဘယ်လိုများကင်ဆယ်နေပါသလဲခင်ဗျာ
ဟုတ်ကဲ့ရှိကျမတို့ကတော့ဒီအထုသဖြင့်အချက်လဲမြဝေတာတွေကဘယ်သူဘယ်ဝါလဲတေချာစီစစ်ဖို့လိုတယ်ပေါ့တော့ပြီးလို့ရှိရင်လဲကျမတို့ကိုအတွဲကိုဒီအချက်လက်ရရှိဖို့သူတို့ဘယ်လောက်စူးစမ်းရလဲဆိုတဲ့ဟာကလည်းအတိမတ်ပြုဖို့လိုတယ်ပေါ့နော်ကျမတို့ verification တော့လုပ်ဖို့လိုတယ်ပေါ့နော်လူထုတွေသိအောင်တော့ verification လုပ်ဖို့လိုမယ်လို့တော့ကျမကတော့ယူဆတယ်ပေါ့နော်ပြီးလို့ရှိရင်အစောနာကျမတို့ပြောသလိုပဲအချက်လက်တစ်ခုကိုမမှန်ကကန်ရရှိဖို့ကစနစ်ရှိဖို့လိုတယ် system တစ်ခုရှိဖို့လိုတယ်ကျမတို့ဘသူတွေကိုခန့်မလဲဘသူတွေစီကိုကျမတို့ကအချက်လက်ယူမလဲဘသူတွေနဲ့ကျမတို့ယုံကြည်မှုတည်ဆောက်ရမလဲဆိုတဲ့ဟာကပေါ့နော်အဲ့ဒီဟာတွေကပို့ပြီးတော့စနစ်ကြတယ်ပြီးလို့ရှိရင်လည်းအတိပို့ပြီးတော့တိကျတေချာတဲ့အချက်လက်တွေရမယ်လို့လည်းယူဆတယ်ပေါ့
ဒီတရားမျှတမှုအကြောင်းပြောကြတဲ့ခါမှာဒါသောအဖြစ်ကခုံယုံတင်တဲ့ကိစ္စလိုပဲနားလည်ကြပါတယ်။ဆိုတော့အကူပြောင်းဆိုင်ရာတရားမျှတမှုကအဲ့ဒီလိုခုံယုံတင်တာတခုတည်းပဲနိဒာယံတရားရှိသလား။အခြားသောနိဒာယံတရားတွေရှိသလား
။ဟုတ်ကဲ့။ကျမတို့ကဒီသူဟာက၄ပိုင်းရှိတယ်လေနော်။ဆိုတော့ကျမတို့တရားမျှတမှုတခုထဲနဲ့ပဲကျမတို့ညီချတဲ့လူပေါင်းတည်ပေါ့နော်ပြီးလို့ရှိရင်လည်းဒီမိုကရေစီတည်တခုကိုတည်ဆောက်နိုင်မယ်လို့ကျမတို့မယုံကြည်ဘူးပေါ့နော်ကျမတို့ ဒီကျမတို့ဆိုရင်အများကြီးလောက်ရမှာကျမတို့မြန်မာနိုင်ငံဆိုတော့เนาะဒီလူခရီးချိုးဖောက်မှုတွေကဒီရာဇဝတ်မှုတွေရောเนาะကျမတို့တေချာလေးအချက်လက်စုဆောင်ပြီးတော့တေချာစီစစ်ရမှာဖြစ်တယ်လူခရီးချိုးဖောက်မှုဆိုကျမတို့ဘယ်လိုခံခံနာဘယ်လိုနေရပြည်တွင်းအတွေ့မှာဆိုကျွန်တော်တို့ဘယ်လိုဖြေရှင်းမလဲပေါ့နော်ဒီရာဇဝတ်မှုတွေဆိုကျွန်တော်တို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုတရားစီစစ်ရမှာဖြစ်တယ်ပြီးလို့ရှိရင်လည်းကျွန်တော်တို့ဒီနိနခံရခဲ့ရတဲ့သူတွေရောဒီရှင်သာလွတ်မြောက်လာသူတွေကိုကျွန်တော်တို့ဘယ်လိုစနစ်တရားစနစ်တကျပြလဲကုစားရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့လုပ်မလဲပေါ့နော်ပြီးလို့ရှိရင်ဒီ institution reform တွေကျွန်တော်တို့ဒီလိုမဖြစ်အောင်ဥပဒေတွေကိုကျွန်တော်တို့ဥပဒေတွေစီးနီးစီးကတွေဘယ်လိုစနစ်တွေကိုကျွန်တော်တို့တည်ဆောက်မလဲဆိုတဲ့ဟာကိုကကျွန်တော်တို့တရားလေးပြင်ဆင်ပြီးတော့လုပ်ရမှာဖြစ်တယ်ကျွန်တော်တို့မလုတ်ခင်မှာပေါ့နော်ကျွန်တော်တို့လူထုတွေနဲ့တရား consult လုပ်ရမှာဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကလုတ်ဆရာတွေအများကြီးရှိတယ်ပေါ့နော်ဒီတရားမြတ်တမှုတစ်ခုထဲနဲ့တော့မရဘူးပေါ့နော်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ဆရာမဒီအခုပြောတရားမြတ်တမှုဆိုတော့ကတချို့နိုင်ငံတွေမှာဆိုလို့ရှိရင်အတော်လေးအချိန်ယူရတာလို့ရှိတယ်ဥပမာတောင်ကိုရီးယားဆိုလို့ရှိရင်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဥရောပအာဖရိကလက်တင်အမေရိကနိုင်ငံတွေကိုကြည့်တဲ့အခါကျလူခွေချိုးပေါမှုတွေကိုကိုက်တွယ်နိုင်မဲ့နီးနာရန်တရားလည်းရှိတယ်အာဆီယံမှာတော့ကျွန်တော်တို့အာရှအထူးသဖြင့်အာရှမှာတော့ဒီနီးနာရန်တရားဖော်လို့မပြရသေးဘူးဗရိကျင်လောက်နဲ့ပဲကျွန်တော်တို့နော်ဒီလောက်နဲ့ပဲပြီးနေရတဲ့နေထားမှာရှိတယ်ဒီတော့ဘလို့နီးနာရန်တရားကိုတည်ဆောက်ရင်အာဆီယံအတွက်ကောမြန်မာနိုင်ငံအတွက်ပါပိုပြီးကောင်းမယ်လို့ဆရာမထင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့ရှင့်ကျမတို့ရဲ့အခြေအနေတွေကိုလက်ခံမှုလက်ခံလာဖို့ကစလုပ်ဖို့လိုမယ်ပေါ့နော်ကျမတို့အခုထိုင်းနိုင်ငံကလည်းကျမတို့ကြာတိရတလားပေါ့နော်ရွေးကောက်ပွဲပြီးတဲ့နောက်မှာဒီခေါင်းဆောင်အစ်စ်ပေါ့နော်ရှိလာမယ့်အနေထားမှာကျမတို့ယုံကြည်တယ်အပြောင်းအလဲတစ်ခုရှိလာမလားပေါ့နော်သူကလည်းဒီမြန်မာနိုင်ငံရဲ့အရေးကိုကူညီပံ့ပိုးဖို့ကလည်းဒီအနိုင်ရတဲ့ပါတီကလည်းဒီထုတ်ဖို့ပြောဆိုတာလေးတွေးရတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေလေးကနေအဲ့လိုမျိုးစနိုင်မဲ့တခြားနိုင်ငံတွေပေါ့နော်နေမယ်ဆိုရင်တော့ကျွန်တော်တို့ ICR နဲ့မြန်မာနိုင်ငံအရေးကတဖြည်းဖြည်းနဲ့တော့ဒီတစ်ခုခုပြောင်းလဲလာနိုင်မှာဖြစ်တယ်ပေါ့နော်ဒါပေမဲ့တေချာတော့အချိန်ကြာမယ်ပေါ့နော်ဘယ်လိုအထူးသဖြင့်ကျွန်တော်တို့ပြည်တွင်းရေးကိစ္စတွေကိုအချစ်ချစ်ဖြေရှင်းတာပဲပြောဒီနိုင်ငံတကာနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပြောကျွန်တော်တို့တော်တော်လေးအချိန်ယူရတဲ့အနေထားမှာကျွန်တော်တို့တုံ့တွေးရင်ဆိုင်နေရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့တေချာတာတစ်ခုကတော့အချိန်အတိုင်းတာတစ်ခုတော့အများကြီးလိုအပ်မယ်ပေါ့နော်ဟုတ်ကဲ့
ဆရာမကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဟုတ
်ဟုတ်ကဲ့အခုကုပြောင်းဆိုင်ရာပြည်ညတ်တမှုကြောင့်ကိုဆွေးတွေးသွားသူကတော့ဟုတ်ဒီ news ဒီ CEO ကတော့ဆက်ဆက်ဖြစ်ပါတယ်ကျွန်တော်တို့ပေါင်းတယ်မှာ
ဦးတင်မောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာVOA American တန်ကမြန်မာပြည်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထပ်ပြီးတော့နားဆင်ရမှာပါ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကမာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းတယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ။မြန်မာပြည်ရဲ့တင်းငွေတွေနေမနေခင် VUE ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုအချိန်ကစပြီးတော့ဒီနောက်ထပ်ကြန့်ရှိနေတဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများ၊ရာသီဥတုနဲ့အနာဂတ်ကမ္ဘာစရာတွေကိုထုတ်လွှင့်ဖို့ရှိပါတယ်။အဲ့ဒီတဲကမှအာရှနိုင်ငံရေးပဲဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကို၄ရက်ကြာအလည်ပတ်ရောက်ရှိလာပါတယ်။သူ့ရဲ့ခီးစဉ်အတွင်းအာဂါသဆိုင်ရာပူးပေါင်းဆောင်ရွက်မှုအပြင်စစ်လက်နက်ပစ္စည်းတချို့ဝယ်ယူမှုတွေလည်းပါဝင်ပါတယ်။ဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အပါအဝင်အိန္ဒိယနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေရဲ့ဆက်ဆံရေးအကြောင်းဒီတစ်ပတ်အာရှနိုင်ငံရေးမှာကိုဇော်မိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ။
ရဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်ပြည်ထောင်စုကိုဇွန်လ22ရက်နေ့ကနေ24ရက်နေ့ထိတရားဝင်တွားရောက်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တွေ့ဆုံခဲ့ပါတယ်။22ရက်နေ့သမ္မတဘိုက်ဒန်နဲ့ဝန်ကြီးချုပ်မိုဒီတို့တွေ့ဆုံပြီးကူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုက်ဒန်က
The Prime Minister and I had a good discussion about democratic values.
ဝန်ကြီးချုပ်မူတီနဲ့ကျွန်တော်တို့ဒီမိုကရေစီတန်ဖိုးတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။တဦးနဲ့တဦးလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့မတူပါဘူး။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာတဦးနဲ့တဦးအပြန်အလှန်လေးစားမှုရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါပြည်သူလူထုမတူကွဲပြားမှုပွင်လင်းတဲ့ယဉ်ကျေးမှုသီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီဇယိုက်လက္ခဏာတွေတူညီတဲ့အတွက်ကြောင့်ဖြစ်ပါတယ
်။အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းအမေရိကန်လွှတ်တော်မှစကားပြောကြားခြင်းအမေရိကန်နဲ့အိန္ဒိယဟာပူးပေါင်းနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်တိတ်ထားပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ်
။ At the turn of century,Now,
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဘက်မဟာမိတ်ဖြစ်လာပါတယ
်။တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးတိုက်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာကွယ်ရေးဆိုင်ရာကြောတောက်နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာဂျာနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါအပြင်ယူကရိန်းကုညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့ကြက်ခတ်တီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်းဉာဏ်ရည်သူနည်းပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နိုင်ငံနည်းပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုသရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုဆိုင်ခဲ့ပြီး2021ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတီးခြားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် Jet Engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး Drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မိုဒီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမျှအရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရရုရှားကိုမီကိုအားထားနေရတာလျှော့ချနိုင်မှုအတွက်အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအာစလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်ဆင်းလက်နဲ့ပစ္စည်းတွေအိန္ဒိယကိုပုံမောရောင်းချပေးဖို့ကတိပြုခဲ့ပါတယ်။ဒါအပြင်မတ်လတည်းတုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုတွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကတိပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူ့အခွင့်အရေးအရဝေဖန်မှုတွေနဲ့စွဲမှုတွေရှိပါတယ်။သူလက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေစာဆင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မော်ရီကမဟုတ်မမှန်ကြောင်းတမရဘိုင်ဒန်ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆဲခဲ့ပြီးလူအခွင့်အရေးနဲ့ဖွဲ့စည်းပုံစီမင်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာတမရဘိုင်ဒန်ရဲ့ဝန်ကြီးချုပ်မော်ရီတို့အင်ဂျူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်သူ AI ကိစ္စတွေနဲ့ဤပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မော်ရီရဲ့ခီးစဉ်အပေး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမှုမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ
်။ဒါကတော့ကိုစော်မှုကျော်ပြောပြသွားတဲ့အာရှနိုင်ငံရဲ့အခြေအနေတွေပဲဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့လေယာစီးပွားသတင်းတွေကိုတင်ဆက်ပါမယ်။လေယာဆိုင်ပြူရေးသတင်းတွေထဲမှာတော့အခုရက်ပိုင်းစားအုံးစီဈေးကတတ်မှတ်ရင်းညွန်းဈေးထက်ကိုထက်ဝက်လောက်တက်လာပါတယ်။ဝယ်မွေးမြူသူတွေကတော့မွေးမြူရေးအစာဈေးတွေတက်နေလို့အခက်တွေ့နေရပါတယ်။ဒီလိုသတင်းတွေကိုစူးစီးပြီးတော့တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးတွေပါအပါအဝင် Farmer Times Media ကတင်ဆက်ထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေစလဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးဌာနကထိတ်တဲရောက်တဲ့သတင်းတွေထဲမှာစောင်းစီဈေးနှုန်းတွေဟာစစ်ကောင်စီကတတ်မှတ်ပေးထားတဲ့ရည်ညွှန်းစီးချက်ထောက်ဝါခန့်မြင့်တက်နေရဆိုတဲ့သတင်းနဲ့စတင်ပါတယ်။လက်ရှိဈေးကွက်အတွင်းမှာစားဥစီဈေးနှုန်းတွေကစစ်ကောင်စီလက်အောက်ခံစားသုံးစီတင်သွေးတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတတ်မှတ်ထားတဲ့အခြေခံရည်ညွှန်းဈေးထက်ထောက်ဝက်နီးပါးမြင့်တက်နေရလို့စားသုံးသူတွေကပြောပါတယ်။စားသုံးစီလုပ်ငန်းကြီးကြပ်ရေးကော်မတီကမလကရည်ညွှန်းဈေးကို4165ကျပ်တတ်မှတ်ပေးခဲ့ပြီးဇွန်လ19ရက်နေ့ကနေဇွန်လ25ရက်နေ့ထိကူတော့လက်ကားဈေးတစ်ပိတ်သာကို3860ကျပ်တတ်မှတ်ထားပါတယ်။ဒါပေမဲ့ပြပဈေးကွက်မှာတော့စားသုံးကြီးတပိတ္တာကို6500ကျပ်ထက်မှာပေါက်ဈေးရှိနေတယ်လို့စီကုံတယ်တွေကဆိုပါတယ်။စားအုပ်စီအဓိကတင်သွင်းနေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြပတင်မှုခွင့်ပြုတဲ့ပမာဏကိုရှော့ချထားတာကြောင့်တင်သွင်းသူတွေကပြည်တွင်းလက်လီလက်ကအယောင်ဆိုင်တွေကိုအကန့်အသတ်နဲ့ဖြန့်ဖြူးနေတဲ့အတွက်စီစဉ်နှုန်းတွေမြင့်တက်နေရတာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးစီလုံငန်းရှင်တို့ကပြောပါတယ်။ပြည်တွင်းမှာတစ်နှစ်ကိုစားအုပ်စီတုံးဆွဲမှုကတန်ချိန်7သိန်းကျော်တိရှိနေတာကြောင့်နှစ်စဉ်တန်ချိန်6သိန်းကနေ9သိန်းလောက်ကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ
်။မွေးမြူရေးအစာစီမြင့်တက်နေရကြောင့်ဝယ်မွေးမြူရေးလောက်ကန်တူတဲ့အခက်တွေ့နေပါတယ်။ပြည်သူဝယ်မွေးမြူရေးလုပ်ငန်းမှာမွေးမြူရေးအစာစီနှုန်းတွေမြင့်တက်နေရကြောင့်မွေးမြူရေးလောက်ကန်တူတွေအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့တပိုင်တနိုင်ဝယ်မွေးမြူရေးလောက်ကန်တူတွေကပြောပါတယ်။ဝယ်မွေးမြူရေးအတွက်တုံးပြရတဲ့ကုန်ကြစရိတ်ကသာမြင့်တက်လာပြီးအသားသဝက်ချံဖန်းစည်းကကျဆင်းနေတယ်လို့ပွဲစားတွေရဲ့ဈေးနှိမ်ဝေယူခြင်းကိုလည်းခံနေရတယ်လို့ဝယ်မွေးမြူရေးလောက်ကင်သူတွေကပြောကြပါဗျ။လက်ရှိမှာကုမ္ပဏီထုတ်ဝက်စာ 25kg တအိတ်ကို4000ကနေ9000ကျပ်ဝန်းကျင်ထိပေါက်ဈေးရှိပြီးဝက်သားပေါက်ဈေးကလည်းတနတာအရွယ်ဝက်တစ်ကောင်ကို3400ကနေ25000ကျပ်ထိပေါက်ဈေးရှိနေတယ်လို့ပကူးသားအနောက်ချင်းကဝက်မွေးမြူရေးလောက်ကင်နေသူကိုမင်းဆွေကပြောပါဗျ။မွေးမြူသူတွေထံကပွဲစားပြီးပြန်လည်ဝယ်ယူတဲ့အသားသဝက်ချံဖန်းစီကတော့ပြီးခဲ့တဲ့မေလအလယ်လောက်ကတပိတ္တာကို1900ကနေ12500ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်လက်ရှိမှာတပိတ္တာကို9000ကနေ11000ကျပ်ဈေးနဲ့သာရောင်းချနေရတာပါပြည်တွင်းအသားငါးဈေးကွက်မှာတော့ဝက်သားတပိတ္တာကို12000ကျပ်ထိပေါက်ဈေးရှိနေတယ်လို့ဆိုပါတယ်အခုလိုမူတင်ကာလာဆိုရင်ဝက်ချံတွေမှာဝက်တွေဖျားလာတက်ပြီးအုပ်စုလိုက်သေးဆုံးတက်တာကြောင့်ကျွမ်းမရင်းနဲ့ဝက်ချံသက်ရှင်ရေးကိုပုံမူကြီးဆိုင်နေရတယ်လို့လဲရှင်းပြနေကဝက်မွေးမြူရေးလောက်ကိုင်းသူတို့ကပြောပါတယ်။အသားသဝက်တကောင်ကိုတားခွဲပြီးချိန်၄လကနေ၅လလောက်ဖြင့်မွေးမြူကြရပြီးအစာစီ၊ဆေးကုသစီ၊ဝက်ပေါက်ဖိုးကုန်ကြောင်းဝေစတဲ့အထွေထွေကုန်ကြစီအပါဆိုရင်၅သိန်းကျပ်အထက်မှာရှိနေပါတယ်။
တရုတ်ဘက်ကစံစကွဲတင်မှုရတန်းလူနေပါဖြစ်နေပါတယ်။မြန်မာတရုတ်နှစ်နိုင်ငံလက်ဆက်ကုန်သွယ်ရေးဂိတ်တစ်ခုဖြစ်တဲ့ဝူဆယ်တရက်ငါးမိုင်ကုန်သွယ်ရေးဆောင်
ဘူးဆယ်ရှင်းဆိုင်ကြော်နေစားကြကြနေတိရုပ်ဘက်ကိုဆန်စကွဲတိမမှုဟာရက်တန်းလူနေပါဖြစ်နေလို့နေစားကုန်တယ်တွေကပြောပါတယ်လက်ရှိပြည်ထဲမှာဖြစ်ပေါ်နေတဲ့ဆန်စကွဲစင်းတို့မြစ်တက်မှုနဲ့စင်းတို့မတည်ငြိမ်မှုတွေကြောင့်ပြပတိမမှုရက်တန်းနေရာဖြစ်တယ်လို့စံကုန်တယ်တွေကဆိုပါတယ်ဘလို့ပြောတယ်ဒီကျန်းစားကြောက်အောက်ကနေပြီးတော့ဒီအနေနဲ့ကမ္ဘောဒါဘူးတာတော့မရှိတော့ဖြစ်နေတယ်တော တတိယကပေးတဲ့ဈေးနှုန်းနဲ့ဆက်ကြည့်လိုက်တယ်။အင်္ဂလိပ်ကုန်တွေအကျိုးများဘာမှမရှိတဲ့အတွက်တတိယနိုင်ငံကို Trump တွေကိုယူလာ။ဒီကတော့လောလောဆယ်တော်တော်လေးနေပြီးတော့မရှိတဲ့လောက်ပဲ။ဘာမှမဖြစ်နေတာပဲ။ဒီကမှတော့ကြာမှာပြီးနောက်ပိုင်းလည်းအခုဖြစ်လာတာပဲ။အခုကတတိယတော့မသွားနိုင်ဖြစ်နေလေ။နောက်ကျတော့အဝေးတတော်နေတယ်လို့ပြောပါတော့။
အရင်ကကျင့်ဆန်ကြော်လည်းဆက်ကြကြနေတေးဥပတ်ကိုနေ့စဉ်စံစကွဲတင်မှုဟုကားစီးရီဆက်စီးအထက်ရှိပေမဲ့လက်ရှိမှာတော့တေးရက်ကိုကားတစ်စီးလောက်သာတင်ပို့နိုင်တဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်နေဆက်ကနေတေးရက်ကိုစံစကွဲတင်မှုဟုကအရင်ဘဏ္ဍာနှစ်ထက်တိတိတသာရောကျသွားမှာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ်။မြန်မာနိုင်ငံစံစဘာကုန်တယ်များအတင်းကတော့စံစည်းကွက်မှာတော့ရှိဘူပေါ်ဆန်24မီတာအိတ်ကို33000ကျပ်အထိပေါက်ဈေးရှိနေပြီးပြင်ပဆန်လက်လီဈေးကွက်မှာတော့စံတဲ့အိတ်ကိုကျပ်34000ဝန်းကျင်အထိဈေးမြင့်တက်နေတယ်လို့ဇွန်လ20ရက်နေ့ကထုတ်ပြန်ထားပါတယ်။စပားဈေးကတော့ငွေစပားတင်းတရာကို16000ကနေစပြီးစပားမျိုးစပုံမူတည်ပြီးဈေးမျိုးမျိုးရှိပါတယ်။ပြီးခဲ့တဲ့2022ခုနှစ်မွေးစပားအဟောင်းဈေးကတော့တင်းတရာကို19000ကနေ23000အထက်မှာရပ်တည်နေပါတယ်။
ဒါတွေတို့ရှိတဲ့ဈေးနှုန်းနဲ့ဆိုင်တယ်ပြည်ပမှာစပီးရတားတက်သွားတယ်။အပြည့်အစုံနဲ့စပီးတက်သွားတော့နိုင်ငံကသူတို့ကပို့မယ်လို့တော့ပြည်ပရဆန်လေးနဲ့ဒီပြည်ပရဈေးလေးကဘယ်လိုမှမကိုက်ဘူးဖြစ်နေတယ်။ဒါကြောင့်ဒီပြည်မရှိတဲ့အငယ်တော့ခက်ခက်ရတာ။ကိုဆိုင်ကြီးဈေးကတားစီးသွားတယ်ဒီလို။ဆိုင်ကြီးကကြီးလာတော့ဆိုင်ကြီးကကြီးလာတဲ့အလျောက်ဆန်လေးရတယ်ဥပ္ပတ်လိုက်ကိုဖြစ်တော့။ဒီလိုကဒေတိကဆိုင်ကြီးဆိုင်ကြီးဈေးကပြည်ပရဆိုဥပ္ပတ်ဆိုင်ကြီးဈေးကတော့300လောက်ရတယ်ဟုတ်။ဒီအတွက်ဒီနေ့ကြာရည်လာဆိုလို့ရတယ်။ဒီလိုလည်းလက်သွားတော့ဖြစ်ပါလိမ့်မယ
်။လက်ရှိမှာတော့ပင်လယ်ရေကြောင်းကနေမလေးရှား၊ဖိလစ်ပိုင်၊စပိန်၊တူရကီ၊အီတလီစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း25နိုင်ငံကိုစံတင်မှုနေလို့စံကုန်တဲ့အတင်းကဆိုပါတယ်။မြန်မာနိုင်ငံစံတမ်းအတင်းချုပ် MRF ကတော့စံစည်းလုံးတည်ငြိမ်အောင်ထင်းချောင်းနေတဲ့အပြင်တင့်တင့်မြတ်တဲ့ဈေးနှုန်းတွေဖြစ်စေဖို့အတွက်လုပ်ငန်းကော်မတီတရက်ကိုဖွဲ့စည်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ
်။အခုဆက်ပြီးဇွန်လ14ရက်နေ့ကနေ23ရက်နေ့ထိဈေးဝင်သွင်းတက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်တဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပြောင်းကတော့ဘက်စရီတက်ပြီးထိုင်းစက်ရုံချပြောင်းဈေးလည်းမြင့်တက်လာတာကြောင့်ပြင်သွင်းဈေးလည်းအနည်းငယ်ပြန်တက်လာပါတယ်။ရန်ကုန်ပြည်နယ်လောင်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1220ကနေ1240ကျားဈေးပေါက်ပြီး200ကျပ်ဈေးတက်လာပါတယ်။မုံရွာကုန်စည်တိုင်းမှာတော့ပြောင်းခစ်တတင်းကို19800ကျပ်ပေါက်ဈေးရှိပြီးဈေးငိမ်နေပါတယ်။မန္တလေးကုန်စည်တိုင်းမှာပြောင်းခစ်စီပင်သုံးတင်းဝင်တဲ့အိတ်ကို6100ကနေ6150ပေါက်ဈေးရှိပြီး1000ကျပ်ဈေးတက်လာပါတယ်။ကျောင်းခုဆက်သမားကတော့သုံးသိန်းဝင်တဲ့အိမ်ကို5900ကနေ6000ကျပ်ဈေးနဲ့ဈေးငိမ်နေပါတယ
်။စတိုက်အတက်ရှိနေကြတဲ့ပဲစင်းမုံဈေးကတော့တထံကိုကျပ်3300နာအထိပြန်ကျဆင်းလာပါတယ်။ရန်ကုန်ဘေးနားကုန်စည်တိုင်းမှာဇွန်20ရက်နေ့ကပဲစင်းမုံတထံကို3300ကျပ်ဈေးပေါက်ပြီးဂျပန်တွင်ကျပ်3000နီးပါးဈေးပြန်ကျဆင်းလာတာပါ။အိန္ဒိယနိုင်ငံဈေးကွက်ကိုအာဖရိကပဲစင်ကုန်တွေဝင်ရောက်လာဖို့ရှိနေတာကြောင့်ဈေးကျဆင်းလာတာဖြစ်တယ်လို့ဈေးကွက်တွင်တုံ့သက်မှုတွေလည်းရှိနေပါတယ်။အိန္ဒိယနိုင်ငံဟာပဲလူရဲ့ချက်ရှိနေပေမဲ့မြန်မာနိုင်ငံပေါ်ပြည်ကုန်မှုကိုရှင်းချပြီးအခြားပဲထွက်ရှိတဲ့နိုင်ငံကလည်းဝယ်ယူတင်သွင်းမှုကြိုးစားနေတာဖြစ်လို့ပြည်တွင်းဈေးကွက်ပေါ်တက်ရောက်မှုကိုမြန်မာကုန်တွေတွေကစောင့်ကြည့်နေကြတာဖြစ်ပါတယ်။
အာလူဈေးတွေကလည်းစက်ပိုက်မြင့်တဲ့နေရာကနေကြံကြဆင်းလာပါတယ်။တရုတ်အာလူအုံဝင်ရှိပြီးဈေးကွက်ထဲရောင်းဝယ်အေးနေရကြောင့်ဈေးကပြန်ကျဆင်းသွားတာပါ။ဘီယက်နမ်ကုန်စည်တိုင်းမှာဇွန်လ20ရက်နေ့မှာဖြစ်ပေါ်ခဲ့တဲ့အာလူသပိတ်တာဈေးနှုန်းတွေကဟဲဟိုအီဝန်က2250ကျပ်၊ဟဲဟိုအိုကေက2400ကျပ်၊ဟဲဟို S1 က2400ကျပ် Heho S2 က 2400 ကျပ်။တရုတ်အာလူက 2400 ကျပ်အတီးတီးပေါက်ဈေးရှိနေပြီးတပတ်အတွင်းသပိတ်တာကို50ကနေ150ကျပ်ကြာဈေးပြန်ကျဆင်းလာပါတယ်။ရှင်းပြနေအောင်ပန်းစည်းကွဲမှာအာလူကော်လီအသေးကတပိတ်တာကို1500အေဝန်ဆွဲတပိတ်တာကို1900ကျပ်အေဝန်ယူးယူးတပိတ်တာကို2000ကျပ်အိုကေတပိတ်တာကို1200ကျပ်အက်စ်ဝန်တပိတ်တာကို2500ကျပ်ပေါင်းစည်းရှိပြီးတပိတ်တာကိုနေရာကနေ400ကျပ်ထိပြန်ကျဆင်းလာပါတယ်အာလူဈေးပြန်ကျလာပြီမယ်အခုနေမှာသွင်းအားစုဈေးမြင့်တက်ပြီးရာသီဥတုဖောက်ပြန်မှုကြောင့်တီးနှက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်လို့အာလူအထွက်နှုန်းရောကျနိုင်တယ်လို့အာလူစိုက်တောင်သူတွေနဲ့ကုန်သည်တွေကသုံးသပ်ထားကြပါတယ်အခုတင်ဆက်ပေးထားတဲ့တီးနှက်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Former Times Media ကတင်ဆက်တဲ့ Layer စီးပွားသတင်းများအစီအစဉ်များဖြစ်ပါတယ်ခင်ဗျာအခုတခါတော့ဥရုယာသီနဲ့အနာဂတ်ကဘာဆိုတဲ့ကဏ္ဍကိုတင်ဆက်မှာပါပုံမှုဆိုးရွားလာနေတဲ့ယာသီဥရုပြောင်းလဲမှုကိုထိန်းချုပ်နိုင်ရေးကဘာတဝန်းကျိုးပန်းလှုပ်ရှားအားထုတ်နေကြရမှာသိပ္ပံပညာရှင်တွေကတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရဘက်ကအကောင်းဆုံးမူဝါဒတွေချမှတ်နိုင်အောင်မတူကွဲပြားတဲ့နည်းနဲ့ data အချက်လက်တွေစုဆောင်းတင်ပြနေကြပါတယ်ကဘာပုံတွင်မှုရဲ့တည်ရောက်မှုကို satellite ဂျိုဒူကနေစောင့်ကြည့်လေ့လာတာမျိုးရှိသလိုဝင်ရိုးဇွန်းမှာဆယ်စုနှစ်တွေနဲ့ချီလူကိုယ်တိုင်သွားရောက်လေ့လာတာတွေလည်းရှိပါတယ်။ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနှမ်းလောင်တင်ပြထားပါတယ်ခင်ဗျာ။
ဗြိတိန်နိုင်ငံ Cambridge အခြေဆိုင်အနာတိကစူဇန်လေလာရေးဌာန PAS ကသိပ္ပံပညာရှင်တွေဟာရေခဲလွှာတွေအရေးပြောလာရင်ကျုံ့ရမယ့်စိန်ခေါ်ချက်တွေနဲ့ပင်လယ်ရေမြင့်တက်နိုင်တဲ့အနေအထားတွေကိုအစင်မြင့်နည်းပညာတွေနဲ့လေလာနေပါတယ်။ BAS ညွှန်ကြားရေးမှူးဖြစ်တဲ့ပါမောက်ခ Dame Jean Francis ကိုရင်လဲရှာဒီဥစုကျန်းတန်းလာတဲ့အာတိတ်ဆဝိုင်းစီ15ချိန်လောက်တွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်
။ So climate change is clearly now the focus of our
ဒီမှာတော့အဓိကအာရုံစိုက်သုတေသနပြုလေလာနေတာကဥတုရာသီပြောင်းလဲမှုရဲ့တက်ရောက်မှုပါ။အာတိတ်ဆဝိုင်းနဲ့အန်တာတိကတိုက်ဟာဥတုရာသီပြောင်းလဲမှုတွေကိုအများဆုံးတုံ့ပြန်နေတဲ့နေရာလေးဖြစ်ပါတယ်။ကျမတို့ရဲ့မစ်ရှင်ကသဘာဝပတ်ဝန်းကျင်မှာဘာတွေပြောင်းလဲသွားသလဲဆိုတာအတက်နိုင်ဆုံးနားလည်သဘောပေါက်အောင်လေ့လာပြီးတော့သိပ္ပံ data အချက်လက်တွေကိုစုဆောင်းပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမှတ်နိုင်အောင်မူဝါဒရေးဆွဲသူတွေအစိုးရတွေကိုကျမတို့စုဆောင်းထားတဲ့ data တွေကိုတင်ပြမှာပါ။
အနာဒီကတိုက်ဟာကဘာကျိုးရှင်တန်ရင်းနဲ့ဥဒုယာသီပြောင်းလဲမှုတိုက်ဖျက်ရေးမှာအလွန်အရေးပါပါလေ။ဒီကဘာလုံးတုံဆွဲနေကြတဲ့ရေချို90ရာခိုင်နှုန်းရဲ့ရေအရင်းမြစ်တွေခဲနေတဲ့နေရာလည်းဖြစ်ပါလေ။အဲ့ဒီရေခဲလွှာတွေအရေးပျော်ဆင်းသွားတာနဲ့ပင်လယ်ရေမြင့်တက်လာမှာပါ။ဒါကြောင့်လဲသိပ္ပံပညာရှင်တွေကကဘာပုံနှမှုရဲ့ရိုက်ခတ်မှုတွေကိုအဲ့ဒီမှာအဓိကထားလေ့လာနေကြတာဖြစ်ပါလေ။အနဝါဘူမိဗေဒပညာရှင်ဒေါက်တာရော့ဘလိတာကအခုလိုရှင်းပြပါဗျ။
So quite simply, Thwaites Glacier really matters because it's the biggest uncertainty in predicting
how the Yazu နှစ်နဲ့သူ့အလွန်မှာကမ္ဘာပင်လယ်ရေမြင့်နှင်ပြင်ဘလောက်မြင့်တက်လာမလဲဆိုတာက Thwaites Glacier ရေခဲမြစ်တွေအပေါ်မှာအဓိကမူတည်နေပါတယ်။ဒီရေခဲမြစ်တွေအရေးပြောင်းနိုင်ခြေကိုခံမှန်းရတာကလည်းခက်ပါတယ်။ကမ္ဘာအရရက်ကလူသားတွေအပေါ်အတော်ကိုတက်ရောက်မှုရှိပါလိမ့်မယ်။ဒီရေလိုင်းတက်လာတဲ့နေရာနဲ့10မီတာအကွာလောက်မှာနေနေကြတဲ့ကဘာရရက်ကလူပေါင်း1ဘီလီယံဝန်းကျင်ရှိနေတာပ
ါတစ်ဖက်မှာလဲဥရောပအာကသအေဂျင်စီ ESA ကပင်လယ်ရေမြင့်တက်မှုကို satellite ဂျိုရီနဲ့လေလာနေတာပါ Copernicus ရာသီဥတုပြောင်းလဲမှုလေလာဆောင်ကြီးဌာနရဲ့အဆိုအရ1993ခုနှစ်နောက်ပိုင်းပင်လယ်ရေပြင်က 6.9 စင်တီမီတာအထိမြင့်တက်လာပါတယ်အခုလိုပင်လယ်ရေမြင့်တက်လာရတဲ့အကြောင်းရင်းထိပ်က90ရာခိုင်နှုန်းဟာရေခဲလွှာတွေအရေးပြောလာတာကြောင့်ပါအခြေအနေတွေတိတိကျကျပိုဆိုးလာမယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ
် We had something like 1.3 millimeters a year between 1901 and 1971
ထောင်ကူကတစ်ခုနှစ်ကနေ1980ခုနှစ်ကြာပင်လယ်ရေပြင်ကနှစ်ဆင့် 1.3 မီလီမီတာလောက်မြင့်တက်လာပါတယ်2006ခုနှစ်နဲ့2018ခုနှစ်ကြာမှာတော့တနစ်ကို 3.9 မီလီမီတာမြင့်တက်ပါတယ်။ပင်လယ်ရေမျက်နှာပြင်မြင့်တက်မှုအချိန်ကောင်းလာတဲ့ဆိုတာသိကိုသိကြပါတယ်
။အခုလိုအခြေအနေတွေဆိုးလာနေပြီမလို့အသိပညာပရေလုပ်ငန်းတွေကထင်သလောက်မလွယ်ကူဘူးလို့လည်းသူကပြောပါတယ်။ satellite ဂျူရူကြောင့်မှာပင်လယ်ရေမြင့်တက်လာနေတာကိုသိပံပညာရှင်တွေသိနေတာပါပင်လယ်ရေမြင့်တက်မှုကိုလေ့လာနေတဲ့ဂျူသူတွေထဲမှာ2020ခုနှစ်ကလွှတ်တင်ခဲ့တဲ့ Sentinel 6 Michael Frelich ဂျူရူလည်းတခုအပါဝင်ဖြစ်ပါတယ်သူ့မှာပါတဲ့ altimeter radar ကပုံရိပ်ပြတ်သားမှုအဆင့်အမျိုးမျိုးရှိတဲ့ data တွေကိုစုဆောင်းပေးပါတယ်
There's a technique called altimetry. Altimetry is an active
altimetry လို့ခေါ်တယ်။နည်းပညာတစ်ခုရှိပါတယ်။သူကတစ်ချိန်လုံးလှုပ်ရှားတက်ဝင်နေပါတယ်။အခြေခံအဖြစ်တော့ signal line တွေကိုလွှတ်ပြီးမြင်မျက်နှာပြင်အနေနဲ့ကိုတိုင်းတာတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်တစ်ခုစီကိုချိန်ပြီးလွှတ်လိုက်တဲ့ line ရဲ့အတော့အပြန်အနေအမြင်အတိုးအကျယ်ပေါ်မှာမူတည်ပြီးတိုင်းတာရတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်အားလုံးကိုဒီနည်းနဲ့လေ့လာနိုင်ပါတယ်။
satellite ဂျူရူတွေကတော်မီတွေကိုလည်းခွဲခြားပေးနိုင်ရုံမကကမ္ဘာအပူချိန်ပေါ်ဘလောက်အထိတည်ရောက်မှုရှိမလဲဆိုတာကိုလည်းပြောပြနိုင်ပါတယ
် The fires are probably double that for climate because in the first place they
are ဂျာဂျူရူကြောင်းလည်းမှုကြောင့်ပေါ်လာတဲ့ဘေးထဲမှာမီးလေးကနှစ်ဆပိုးပြီးဆိုးတယ်လို့ပြောရပါလိမ့်မယ် biomass လို့ခေါ်တဲ့လေယာထွက်ဆွန့်ပစ်ပစ္စည်းကောက်ရိုးတို့ဇဗကွန်တို့ကိုလောင်ကျွမ်းလာပါဒါကြောင့်အဲ့ဒီကဖန်လွင်ဓာတ်ငွေတွေလေးရုတဲကိုရောက်လာပြီးကမ္ဘာကြီးကိုပိုးပြီးပူနွေးလာစေပါတယ်။အဲ့ဒီမီးတွေကတစ်တောတွေကိုပါကူးဆက်လောင်ကျွမ်းလာပါ။တောမီးတွေရဲ့တက်ရောက်မှုဟာတိတ်ကိုပြင်းထန်တယ်လို့အထူးသဖြင့်အပူပိုင်းဇုံတွေမှာဆိုပိုးပြီးဆိုးပါတယ်။ satellite ဂျူရူကရတဲ့ data တွေနဲ့ဆိုရင်တော့တောမီးတွေရဲ့တက်ရောက်မှုကိုနည်းအမျိုးမျိုးနဲ့တိုင်းတားလို့ရပါတယ်။
အခုလို satellite ဂျူရူကစုဆောင်းကောက်ယူထားတဲ့သိပ္ပံ data အချက်အလက်တွေကိုပါရီတဘောသူညီမှုတော်မျိုးဥဒုရာသီဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအသုံးပြုနိုင်လိမ့်မယ်လို့ ESA ကမျှော်မှန်းထားပါတယ်။အနာတိကတိုက်ဟာကမ္ဘာဥဒုရာသီပြောင်းလဲမှုအတွက်အရေးအကြီးဆုံးနေရာတစ်ခုအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တဲ့အတွက် PAS ကသိပ္ပံပညာရှင်တွေကတော့လာမယ့်နှစ်ပေါင်း60အထိလူသူမနေတဲ့ဒီအရာမှာအရေးကြီးတဲ့သုတေသနလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါနန်းလောင်တင်ပြတဲ့ဥဒုရာသီနဲ့အနာဂတ်ကဘာဆိုတဲ့အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
ရုရှားကျေးဇူးတပ်ဖွဲ့ဝဂနာအဖွဲ့ခေါင်းဆောင်ယက်နီပရီဂိုဇန်ကမော်စကိုကိုချီတက်နေတဲ့သူ့ရဲ့တပ်တွေကိုပြန်ပြီးလှည့်ဖို့နဲ့တိုးထွက်တန်ရုံမှုတွေရှောင်ရှားနိုင်အောင်ယူကရိန်းမှာရှိတဲ့သူတို့ရဲ့အခြေစိုက်စခန်းကိုပြန်ပြီးလာဖို့စနေနေ့မှာပဲအမိန့်ပေးလိုက်ပါတယ်။ဘယ်လာရုသမ္မတအလက်ဇန်ဒရာလူကာရှန်ကိုယုံကတော့သမ္မတလူကာရှန်ကိုကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ခွင့်ပြုချက်နဲ့ဝဂနာအဖွဲ့ခေါင်းဆောင်ကိုနှိမ့်နှိုင်းမှုတွေလုပ်ခဲ့ပြီးတော့အဖွဲ့ခေါင်းဆောင်ပရီဂိုဇင်ကလည်းပြန်ဆုတ်ဖို့သဘောတူတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ပရီဂိုဇင်သတင်းထုတ်ပြန်ရေးအဖွဲ့ထုတ်လွှင့်တဲ့အသံဖိုင်မှာတော့ဝဂနာကုမ္ပဏီကိုသူတို့ကဖျက်သိမ်းချင်နေတာကြောင့်တရားမျှတမှုတွေချီတက်တဲ့အနေနဲ့ဂျူ23မှာစချီတက်ခဲ့တာဖြစ်ကြောင်း24နိုင်အတွင်းမော်စကိုနဲ့မိုင်တရအစိတ်ကွာချီတက်နိုင်အောင်ပြောတဲ့အပြင်ဒီချီမှာသူ့တပ်သားတွေတယောက်မှတွေးမြင်မကြခဲ့ဘူးလို့တိတယ်လီဂရမ်ကပြောပါတယ်ဒါပေမဲ့ precaution ကသူ့ရဲ့တောင်းဆိုမှုဖြစ်တဲ့ကာကွယ်ဝင်ကြီးစာကြီးရှိုးယူနှုတ်ထွက်ပေးဖို့ကိစ္စနဲ့ပတ်သက်ပြီးရုရှားဆိုရဘက်ကတုံ့ပြန်မှုရှိမရှိကိုရောဘယ်လာရုစ်သမ္မတလူကာရှန်ကိုကတစုံတရာဂရိပေးမပေးကိုပါထုတ်မပြောခဲ့ပါဘူးဝဂနာကျေးဇူးတပ်ဖွဲ့ကမော်စကိုကိုချီတက်တဲ့စနေနေ့မှာပဲယူကရိန်းမြို့တော်ကီယက်မှာရုရှားဘက်ကမစ်ဆိုင်းတုံးဖြစ်တဲ့အတွက်3ဦးသေဆုံးပြီး10ဦးဒဏ်ရာရခဲ့တယ်လို့ကီယက်မြို့တော်စီးရေးစီမံခန့်ခွဲဌာနအကြီးအကဲကပြောပါတယ်။အာဖရိကမြောက်ပိုင်းဒေသကနေဥရောပကိုအန္တရာယ်ကြီးတဲ့မြေထဲပင်တွေကျော်ဖြတ်ပြီးလူမှုန်ခိုးသွင်းရမှာစီစဉ်သူဖြစ်နေအသက်40ရွယ်အီဂျစ်နိုင်ငံသားမိုဟာမက်အီကိုနိုင်ငံတကာပါဝင်တဲ့စုံစမ်းစစ်ဆေးမှုပြီးမှဖမ်းဆီးတယ်လို့ဗြိတိန်ရဲတွေကစနေနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဟာဟင်ဒယ်ရှာကီယာအစ္စလာမ်ဆွေအဖွဲ့ခေါင်းဆောင်မာဖော့စ်ကိုဒက္ကာမျိုးသူပုံအောင်တဲ့နေရာမှာဖမ်းဆီးတယ်လို့စနေနေ့မှာကြေညာပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ဗျာ။အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Bob Best တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်တွေကို6နာရီနဲ့9နာရီအထိတိုင်းဒေသ24 40 51တို့နဲ့ VOA ရဲ့ Facebook YouTube ကပါထုတ်လွှင့်နေတာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ